အော်တိုဘာလ24ရက်ကြာသပတေးနေ့မှာလစ်လာသွားမဲ့ဥပု္ပ္ပာဖြစ်တဲ့ငင်းဆိုင်ခေါင်းစဉ်ကတော့ကြီးမြတ်သောအလုပ်တစ်ခုကိုလုပ်ချင်းဖြစ်ပါတယ်။နေဟမိမတ်စာခန်းကြီး6ငွေ1ကနေ73ကိုဖတ်ပါမယ်။နေဟမိဟာမိမိလှုပ်ဆောင်နေတဲ့ယေရုရှလင်မြို့တိဆောက်ခြင်းကိုဘာကြောင့်ကြီးမြတ်တဲ့အလုပ်လို့မြင်ရတာလဲ။အဲ့ဒီကြီးမြတ်တဲ့အလုပ်ရပ်တန့်သွားစေဖို့ဘယ်အရာကနှောက်ယှက်ဟန်တားခဲ့သလဲဆိုတာကိုကြည့်ကြပါစို့။ထိုအခါမြို့တကားတို့ကိုမထူထောင်သေးတော့လဲ။မျိုးရိုးတည်၍လုံချောင်းကိုတမာလက်တောပိအာရလူဂေရှင်မှဆ၍ကျွင်းသောရန်သူတို့သည်တည်င်းကြသောအခါတမာလက်နှင့်ဂေရှင်တို့ကလာပါအော်နော်ဂျိုင်းတွင်ဂေဖိရင်ရွာမှတွေ့ကြကုန်အန်ဟုမကောင်းသောအကြံရှိ၍ငါကိုမှားလိုက်ကြ၏ငါကလည်းငါသည်ကြီးမြတ်သောအမှုကိုဆောင်ရွက်ရသောကြောင့်မစင်းမလာနိုင်ထိုအမှုကိုမဆောင်ရွက်ဘဲသင်တို့ရှိရာသို့ဆင်းသွား၍အဘဲကြောင့်အမှုပြည့်ရမည်နည်းဟုတမန်တို့ကိုစစ်လွှတ်၍ပြန်ပြော၏ထိုတို့လေးချိန်တိုင်းအောင်မှားလိုက်၍ငါသည်လည်းယခင်ကဲ့သို့ပြန်ပြော၏။နောက်ပစ္စမအချိန်၌တမာလက်သည်ယခင်ကဲ့သို့မိမိကျွန်းကိုဆစ်လွတ်၍ကျွန်းတွင်တစိမ့်မခတ်သောစပါ၏။စာချက်ဟူမူကားသင်နှင့်ယူဒလူတို့သည်ပုံကံမြင့်အကျံရှိသည်ဟုလူအမျိုးမျိုးပြောဆိုကြ၏။ဂေရှင်လည်းတသက်ခံ၏။ထိုစကားနှင့်အညီသင်သည်ယူဒရှင်မြင်ဖြစ်လို့သောငါမြို့ရိုးကိုတည်၏။ယူဒပြည်၌ရှင်မြင်ရှိသည်ဟုသင်ကိုယူဆောင်၍ယေရုရှလင်မြို့၌ဟောပြောရသောပြောဖက်တို့ကိုသင်ခန့်ထားပြီးထိုစကားအတိုင်းရှင်ဘုရင်အားကြားလျှောက်ရမည်တို့ဖြစ်၍လာပါတိုင်ပင်ကြကုန်အန်ဟုစာ၌ပါသည်တည်းငါကလည်းသင်ပြောသောစကားတခွန်းများမမှန်ကိုယ်စိတ်ထဲမှအချင်းဤထင်တတ်သည်ကြီးဟုဆေလွ၍ပြန်ပြော၏အကြောင်းမူကားသူတို့ကထိုအလုပ်ကိုလက်ဆက်မတတ်နိုင်အောင်သူတို့သည်အာရုံကြလိမ့်မည်ဟုဆိုလျက်ငါတို့ကိုချိန်ချောက်ကြ၏တို့ရတွင်ထိုစကားကြောင့်ငါတာ၍အားရှိ၏ထိုအခါမဟိတေဘေလသားဖြစ်သောဒေလာယဤသားရှိမာယသည်ပုံးရှောင်လျက်နေသောအိမ်သို့ငါသွားလေသူကဖျားသခင်ဤအိမ်တော်အတွင်ခန်းထဲမှငါတို့သည်စုဝေး၍ဗိမ္မာန်တော်တကားတို့ကိုပိတ်ထားကြကုန်အံ့ကိုတော်ကိုတတ်အံ့သောငါလာကြလိမ့်မည်ယနေ့ည၌ပင်လာကြလိမ့်မည်ဟုဆို၏ငါကလည်းငါကဲ့သို့သောသူသည်ပြေးရမည်လောငါနှင့်တူသောသူသည်အသက်ချမ်းသာခြင်းကဗိမ္မာန်တော်ထဲသို့ဝင်ရမည်လောငါမဝင်ဟုပြန်ပြော၏ထိုသူကိုဖျားသခင်ဆစ်လွတ်တော်မူတောပိနှင့်တမာလက်ငါသောကြောင့်ထိုသူငါတစ်ဖက်၌ဟောပြောသည်ကိုငါရိပ်မိ၏သူတို့သည်ငါကိုကဲ့ရဲ့စရာအကြောင်းရှိစေလျက်ငါကြောက်၍ထိုသူပြုသည်ဖြင့်ပြစ်မှားစေခြင်းကထိုသူကိုငှားကြ၏ဆိုပြီးတော့ဖော်ပြထားပါသည်ထိုသူကိုငှားကြ၏ဆိုပြီးတော့ဖော်ပြထားပါသည်နေဟမိမတ်စာအခန်းကြီး6ရဲ့ဖော်ပြချက်အကြောင်းအရာများစွာကနေဟမိရဲ့အသက်တာကိုနှောက်ယှက်တားဆီးမှုတွေပဲဖြစ်ပါတယ်တမာလက်နဲ့ဂေရှင်တို့ဟာနေဟမိစီကိုချင်းချောက်စာပေးပို့ပြီးတော့သူတို့စီကိုတွားရောက်ဖြစ်ရှင်းမှုရဇသံပေးခဲ့ပါတယ်။အဲ့လိုဖြစ်လင့်ကစားတွေ့ဆုံပွဲဟာရန်သူတွေရဲ့ပိုင်တဲ့အတွင်းဖြစ်တဲ့အော်နော်ဂျိုင်းခေဖိရင်ရွာမှာတွေ့ဆုံမှုဖြစ်ပါတယ်။အဲ့ဒီဖိတ်ခေါ်ပွဲဟာစစ်မှန်တဲ့အကြံစီမဟုတ်ပါဘူး။တမာလက်တောပိနဲ့ဂေရှင်တို့ဟာယေရုရှလင်မြို့ကိုပြည်စည်းပြီးတော့မြို့တကားပိတ်ထားပြီးတော့ယူဒလူတွေကိုလုံခြုံတဲ့မြို့ထဲမှာနေရတဲ့အထိဖျက်ဆီးဖို့အတွက်အကွက်ချောင်းနေစေဖြစ်ပါတယ်။ယူဒလူမျိုးတွေကိုပါအရှင်မင်းကြီးကကာကွယ်ပေးနေပါတယ်ဒီတို့ကြောင့်သူတို့ရဲ့ရန်သူတွေဟာစိတ်ထင်တဲ့၍နှောက်ယှက်ဖြစ်စီမှုတွေကိုမလုံဆောင်နိုင်ကြပါဘူးရေရေတင်းတင်းတိုက်ခိုက်မှုမပြုနိုင်ကြပါဘူးသို့သောဥဆောင်သူကိုဖယ်ရှားနိုင်ခဲ့မယ်ဆိုရင်တော့အဖြစ်လုပ်ငန်းကိုဆက်လက်လုံဆောင်နိုင်မယ်ဂျူးလူမျိုးတွေကိုအပြီးပိုင်းဟန်တားနိုင်လောက်တယ်ဆိုပြီးတော့အထင်ရှိကြပါတယ်ရန်သူတွေဟာလုံးဝလက်မလျှော့ကြပါဘူးနေဟမိကနေတုတ်ပြန်မှုအဖြစ်လုံးဝမပေးတဲ့အတိုင်းသူတို့ဆက်လက်ကြိုးစားဆဲဖြစ်ပါတယ်။ဘက်ဆုံတောက်ဆုံကနေရန်သူတွေဟာနေဟမိရဲ့အလုပ်ကိုပျက်စီးရပျက်စီးကြောင်းလုပ်နေကြပါတယ်။နေဟမိရဲ့အဖြစ်ကတော့တည်ငြိမ်လာပါတယ်။ငါဟာကြီးတဲ့အမှုကိုဆောင်ရွက်နေတယ်ဆင်းမလာနိုင်ဘူးဆိုတဲ့အရာပဲဖြစ်ပါတယ်။လောကပုထုဇဉ်ရဲ့အစဉ်တန်းအနေနဲ့နေဟမိဟာစပြည့်ရီခွက်ဆက်ရတဲ့ဇပွဲထိုးအဆင့်လို့သာလူအများမြင်ကြမှာဖြစ်ပါတယ်။သို့တော့နေဟမိဟာရှင်ဘုရင်မင်းကြီးရဲ့တာဝန်အကြီးဆုံးပေးခံရတဲ့ဖလားတော်ဝန်တဦးဖြစ်တယ်။နောက်ပြီးဂုံတမာတိတိတ်ခါပြုတ်ရတဲ့အလုပ်ကိုလောက်ကင်နေရတဲ့သူတဦးဖြစ်တယ်။သူခေသူအချိန်ခါမှာဒေတာတွင်းဆိုင်ရာအကြံပေးပုဂ္ဂိုလ်အကြီးဆုံးဖြစ်ဘုရင်ကြီးကိုအမြဲအကြံပေးရတဲ့ပုဂ္ဂိုလ်တဦးဖြစ်ပါတယ်။ပြုတ်ပြက်နေတဲ့မျိုးရိုးအုပ်ပုံကြားမှာအလုပ်လုပ်နေရတဲ့သူတဦးအတွက်မှာတော့လောကအမြင်မှာတိတ်ခါမရှိလာပါဘူး။လူထင်ကြီးစရာလက္ခဏာလည်းရှိမှာမဟုတ်ပါဘူး။ဒါပေမဲ့အဲ့ဒီအလုပ်ကိုဘာကြောင့်ကြီးမြတ်တဲ့အလုပ်လို့နေဟမိပြောရတာလဲ။ဖျားသခင်ရဲ့အမှုတော်ဆောင်ရွက်ခြင်းကိုကြီးမြတ်တယ်လို့နေဟမိခံယူပါတယ်။အဲ့ဒါထက်အရေးကြီးတဲ့အလုပ်မရှိဘူးလို့ထင်ပြီးတော့ယေရုရှလင်မြို့ကိုပြန်လည်တိဆောက်ခြင်းအဖြစ်ဖျားဂုံတော်ကိုထင်ရှားပြသခဲ့ပါတယ်။ တဲတော်နဲ့ပတ်သက်တဲ့လှုပ်ဆောင်မှုကိစ္စအစဉ်စဉ်ကိုဖះရှင်ချမှတ်ခဲ့စဉ်တုန်းကရည်ပြောဟိတ်အနွယ်ကိုသတ်မှတ်ထားပါတယ်။တဲတော်ကိုတန်ရှင်းစေဖို့နဲ့လူအများရဲ့စိတ်ထဲမှာအထူးတန်ရှင်းခြင်းနေရာလို့စွဲမှတ်သွားစေဖို့ရည်ပြောဟိတ်တွေကိုသာတဲတော်အတွင်ဝင်ရောက်အမှုတော်ဆောင်ခွင့်ပေးထားပါတယ်။ကျွန်တော်တို့ဟာမိမိအခြေအနေမိမိအဆင့်တန်းနဲ့ဖះရှင်ရဲ့တန်ရှင်းခြင်းကိုမြင်နိုင်ခဲလာပါတယ်။ဒါကြောင့်ဤသေးလာလူမျိုးတွေအတွက်ဖះရှင်ကနေကရုဏာထားပြီးတော့ဖះရှင်ရဲ့ရှိတော်မကိုခါစားရတဲ့အခွင့်ရိုသေလေးမျက်ချင်းပေးရတဲ့အခွင့်ကိုစီစဉ်ပေးပါတယ်။နေဟမိအနေနဲ့ဗိမ္မာန်တော်ပရဝုန်ဟာလူတိုင်းနဲ့သက်ဆိုင်တဲ့လူတိုင်းဝင်ခွင့်ရှိတယ်။သို့တော်လည်းပဲအတွင်းခန်းတွေကိုတော့လူတိုင်းဝင်ရောက်ဖို့အခွင့်မရှိဘူး။ဗိမ္မာန်တော်တွင်စီဝေးတိုင်ပင်ချိန်မှာနေဟမိပြောတဲ့စကားမှာရှင်မာယဟာမိမိကိုယ်ကိုမှားယွင်းတဲ့ပြောဖက်အတုဖြစ်တယ်လို့ဖော်ပြရုံမကဖျားသခင်ရဲ့ညွှန်ကြားချက်ကိုစန့်ကျင်တဲ့အကြံပေးခြင်းကိုပြုလုပ်တဲ့သူဖြစ်တဲ့အဲ့ဒီသူဟာမိမိကိုယ်ကိုလှည့်စားတဲ့သူလည်းဖြစ်တယ်ဆိုပြီးတော့အတည်ပြုခဲ့ပါတယ်။ယနေ့အချိန်မှလည်းပဲလောကမှာတဲတော်မရှိတော့တဲ့အချိန်မှာဖျားသခင်ရဲ့တန်ရှင်းတော်မူခြင်းကိုဘယ်လိုဝန်ခံပြသလို့ရသလဲ။ဖျားရှင်ရဲ့တန်ရှင်းတော်မူခြင်းနဲ့ကျွန်တော်တို့ရဲ့ညစ်ပေရင်နေတဲ့အပြစ်ကိုနှိုင်းရှင်လိုက်တဲ့အခါမှာဘယ်လိုမျိုးရှိသလဲ။ကျွန်တော်တို့ယဉ်ကျေးသူများအနေနဲ့ဖျားပေးထားတဲ့တာဝန်ရှိပါတယ်။ဖျားပေးတာဝန်ဟာဆိုလို့ရှိရင်ကြီးမြတ်တဲ့အလုပ်ပဲဖြစ်ပါတယ်။အဲ့ဒီအရာကိုလှုပ်ဆောင်တဲ့အခါမှာတိတ်ငယ်နေဖို့မဟုတ်ပဲနဲ့ကြီးမြတ်တဲ့အလုပ်ကိုလုပ်နေခြင်းဖြစ်တယ်ဆိုတာကိုသိရှိစေဖို့အတွက်ကြာသပတေးနေ့ဥပုသ်စာဖြစ်တင်ငန်းစာကဖော်ပြပေးထားပါတယ်။